ူသားတွေကြောင့်ဖြစ်ရတဲ့ရာသီဥတုဖောက်ပြန်မှုတွေဟာကမ္ဘာတိုက်ကြီးသေးသေးနဲ့ပင်လယ်သမုဒ္ဒရာတွေကိုထိခိုက်နေတဲ့အကြောင်းကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးလိုက်ကြပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာဖွဲ့စည်းဖြစ်တဲ့ IPCC ရဲ့တင်းနယ်လာနေကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့ကမ္ဘာကြီးပုံမပုံနှွေးလာတဲ့အန္တရာယ်နဲ့ရင်ဆိုင်ရမယ့်ပြဿနာတွေအတွက်အစဉ်အသင့်မဖြစ်တဲ့အခြေအနေတွေကိုလည်းအလေးထားထောက်ပြခဲ့တာပါ။ရာသီဥတုဖောက်ပြန်မှုတွေကြောင့်လူသားတွေနဲ့ဂေယဗေရာစနစ်ပေါ်ရိုက်ခတ်မှုတွေကလက်တွေ့အချိန်မှာကိုရင်ဆိုင်နေရတဲ့အကြောင်းလဲ IPCC ဖော်ဝင်သူဖြစ်သူ Chris Fee ကအစီရင်ခံစာထုတ်ပြန်ရမှာပြောဆိုသွားပါတယ်။ရာသီဥတုဖောက်ပြန်မှုတန်းလက်တွေ့ခံစားနေရတဲ့အထက်မှာတော့စိုက်ပျိုးရေးလူတွေရဲ့ကျန်းမာရေးရေရရှိရေးကုန်းတဲ့ရေမှရှိတဲ့ဂေယဗေရာစနစ်တွေပါဝင်တယ်လို့လည်းအစီရင်ခံစာကဖော်ပြခဲ့တာပါ။ကမ္ဘာကြီးပုံမပုံနှွေးလာတာနဲ့အမျှရိုက်ခတ်လာမယ့်အန္တရာယ်တွေဟာတားဆီးလို့မရနိုင်တဲ့အခြေအနေထိရောက်နိုင်တယ်လို့လည်းသတိပေးထားပါတယ်။မကြသေးရင်ကတဘောကပီအန်ဒီရီကြုံခဲ့ရတဲ့တိုင်းပြည်တွေမှာဆိုရင်လေကြိုတင်ပြင်ဆင်မထားနိုင်ခဲ့တာတွေကိုအထင်ရှားတွေ့ခဲ့ရတဲ့အကြောင်းကျွမ်းကျင်သူတွေကထောက်ပြခဲ့ကြတာပါဒီအတွက်အစိုးရအနေနဲ့ရာသီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်နိုင်မဲ့အစီအစဉ်တွေကိုချမှတ်ဖို့နဲ့တိုင်းပြည်ရဲ့ဖွံ့ဖြိုးရေးအစီအစဉ်တွေမှာလည်းဒီလိုမူဝါဒတွေကိုကြည်ကြဲပြန့်ပြန့်ထက်သွင်းနိုင်ဖို့လိုအပ်နေပြီလို့လည်းသတိပေးထားပါတယ်